ကျင်းဒီနယ်မြောက်ရီမြို့ကစီမံကိန်းကြီးတွေမှာအဓိကရင်းနှီးမြှုပ်နှံသူတွေကတူဖြစ်တဲ့တရုတ်စီးပွားရေးလုပ်ငန်းရှင်ပါဝင်လူ3ယောက်ကိုအောက်ရီလိုက်စားမှုတိုက်ဖျက်ရေးလုပ်ပိုင်ခွင့်အာဏာတွေသုံးပြီးတော့အမေရိကန်ဆိုးရွားကဗဟုနေမှာတန်ခတ်ရေးယူမှုတွေချမှတ်လိုက်ပါတယ်။တရုတ်နိုင်ငံက 14K trial လို့ခေါ်တဲ့ရာဇဝတ်ဂိုင်းကောင်းဆောင်လည်းဖြစ်တရုတ်ကွန်မြူနစ်ပါတီရဲ့တရုတ်လူထုနိုင်ငံရေးတိုင်ပင်ခံညီလာခံအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဝမ်ကျောက်ကွေနဲ့တခြားလူအုပ်ကိုတန်ခတ်ရေးယူလိုက်တာပါ။ဝမ်ကျောက်ကွေနဲ့တူလိုက်ဘေးရီးယားနိုင်ငံကထိပ်တန်းနိုင်ငံရေးသမားတဦးနဲ့ Kyrgyz တာဝန်ရှိသူဟောင်းတဦးတို့ကိုတန်ခတ်ရေးယူလိုက်တာဖြစ်ပြီးတော့သူတို့ကိုအမိမဲဆင်းနဲ့ထည့်သွင်းလိုက်တယ်လို့အမေရိကန်မနာရေးဌာနကဗဟုသုနေမှာကြေညာပါတယ်။အဲ့ဒီတန်ခတ်ပိတ်ဆို့မှုတွေရအမေရိကန်ရဲ့တရားစီရင်ပိုင်ခွင့်အာဏာအောက်မှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကထိန်းချုပ်သွားမှာဖြစ်ပါတယ်။ဝမ်ကျောက်ကွေဟာတရားမဝင်ရာဇဝတ်မှုနဲ့မကင်းတဲ့လှုပ်ရှားမှုတွေကိုဖုံးကွယ်ဖို့အတွက်တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းအောက်ကနေသူ့ရဲ့ကုမ္ပဏီတွေကိုအသုံးချနေတာဖြစ်တယ်လို့ဆွဆွဲခံထားပါတယ်။ရာဇဝမှုနဲ့ပတ်သက်တဲ့သူ့ပေါ်ဆွဆွဲချက်တွေထဲမှာမွေးစေးကုန်ကူတာ၊တရားမဝင်လောင်းကစားလုပ်ငန်းတွေနဲ့တခြားလုပ်ငန်းတွေအပါအဝင်လူကုန်ကူးမှုတွေလည်းပါဝင်ပါတယ်။ဝမ်ကျောက်ကွေဟာထိုင်းနိုင်ငံနဲ့နယ်စပ်၊ကင်းရင်ပြည်နယ်မြောက်ရီမြို့မှာစောက်လုံနေတဲ့စက်မှုဇုံဆိုတဲ့စီမံကိန်းတစ်ခုနဲ့လောင်းကစားမြို့စီမံကိန်းတစ်ခုတို့မှာအဓိကရင်းနှီးမြှုပ်နှံသူတဦးဖြစ်ပါတယ်။ဝမ်ကျောက်ကွေနဲ့မလေးရှားစီးပွားရေးလုပ်ငန်းရှင်တဦးတို့ပူးတွဲတည်ထောင်ထားတဲ့မလေးရှားခြေစိုက်ဒုံမေဂရုကုမ္ပဏီကမြဝတီမှာတည်ဆောက်နေတဲ့ဆိုင်းရှာခံစက်မှုဇုံစီမံကိန်းဝမ်ကျောက်ကွေနဲ့အဆက်ဆက်ရှိတဲ့ရဒိုင်ဂရုကုမ္ပဏီကမြဝတီမှာတည်ဆောက်နေတဲ့ရွှေကုတ်ကိုဆိုတဲ့ရဒိုင်အင်တာနက်ရှင်နယ်စီတီစီမံကိန်းတွေအကြောင်းအမေရိကန်ခြေစိုက်ငြိမ်းချမ်းရေးအင်စတီကျူ USIB ကပြီးခဲ့တဲ့ဇူလိုင်လမှာထုတ်ခဲ့တဲ့အစည်းအခမ်းအနားတစ်ခုထဲမှာအသေးစိတ်ဖော်ပြထားပါတယ်။ရွှေကုတ်ကိုမျိုးစစ်စီမံကိန်းဟာတရုတ်ဆိုးရွားကအကောင့်ထဲပေါ်နေတဲ့ကမ္ဘာလမ်း BRI စီမံကိန်းကြီးရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ရတိုင်းဂရုကုမ္ပဏီကပြောပေမဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကအဲ့ဒါကိုညှင်းဆိုပြီးတတိယနိုင်ငံတစ်ခုရဲ့ယင်းနှိမ့်နှံမှုအဖြစ်ပြောထားပါတယ်ခင်ဗျာ။